မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဧပြီ9ရက်နေ့ည7နာရီသတင်းထုတ်ပြန်ချက်အရမြို့သားကျန်းမာရေးဌာနတက်ခွဲမှုဆိုင်ရာဌာနရန်ကုန်ကပထမအတုစစ်ဆေးခဲ့တဲ့တက်ခွဲနမူနာ94ခုနဲ့ဆေးသူဒေသဥစည်းဌာနကစစ်ဆေးခဲ့တဲ့တက်ခွဲနမူနာ106ခုစုစုပေါင်း200မှာ COVID-19 တည်ပြီးလူနာအသစ်မတွေ့ရှိရကြောင်းဖော်ပြပါတယ်မနေ့တုန်းကတော့ကူးစက်သူအသစ်6ဦးကိုအတည်ပြုခဲ့တဲ့အတွက်ယောဂကူးစက်ခံထားရသူစုစုပေါင်း162ရှိနေပါတယ်။မနေ့ကထပ်တူတဲ့လူနာ6ဦးထဲမှာတော့နေပြည်တော်စဘူတီရီမြို့နယ်ကတက်မတော်သားတူလည်းပါဝင်ခဲ့ပြီးဒါဟာဆိုရင်နေပြည်တော်မှာပထမဆုံးယောဂပိုးကူးစက်ခံရသူတွေ့ရှိရလဲဖြစ်ပါတယ်။ AP 4ရက်ကနေ AP 5ရက်နေ့လပိုင်းအထိစောင့်ကြည့်သူလူနာတက်က98ဦးရှိပါတယ်။ကူးစက်မှုတွေဟာပြည်ပကပြန်လည်ရောက်ရှိလာသူတွေစီကကူးစက်မှုနှုန်းထက်မိမိတို့နေထိုင်ရာအရေအတွင်းကယောဂပိုးရှိသူတွေကတဆင့်ကူးစက်တဲ့နှုန်းကပိုများတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ယောဂဓာတ်ခွဲစစ်ဆေးမှုတွေမှာအတည်ပြုလူနာတွေနဲ့ထိတွေ့သူတွေထဲမှာကူးစက်မှု 4.5% ခန့်နှုန်း၊စောင့်ကြည့်လူနာတွေထဲမှာ 1.8% ခန့်နှုန်းနဲ့ယောဂလက္ခဏာမရှိပေမဲ့ပြည်ရင်းပြည်ပခရီးသွားရာဇဝင်ရှိတဲ့အတွက်အသွားအလာကန့်သက်ထားသူတွေကြားမှာ 3.3% ခန့်နှုန်းတွေ့ရှိရကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အစိုးရကအတည်ပြုထုတ်ပြန်ထားတဲ့ COVID-19 ယောဂကြောင့်သေဆုံးသူဦးရေက6ယောက်ရှိပါတယ်။ကုသမှုခံယူပြီးယောဂကင်းရှင်းသူ49ယောက်ရှိတယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနထုတ်ပြန်တဲ့စီးရင်တွေအရသိရပါတယ်ရှင်။